ကိုရီးယားဝန်ကြီးချုပ်နဲ့ထိပ်တန်းဆွေးနွေးအရာရှိနှစ်ဦးကိုသမရပတ်ကွန်ဟေကရာထူးကနေအပြောင်းလဲလုပ်လိုက်ပါတယ်။ဒီလိုအပြောင်းလဲလုပ်လိုက်တဲ့အပေါ်မှာဆန့်ကျင်သွားမယ်လို့အတိုက်ခံတွေကတော့ဒီကနေ့ကတိပြုပြောထားပါတယ်။ဒါဟာသမရနဲ့အလွန်နီးကပ်တဲ့ဆက်ဆံရေးရှိတဲ့အမျိုးသမီးရဲ့မလျော်ဩစာအသုံးချမှုအပေါ်မှာစုံစမ်းစစ်ဆေးတာတွေလုပ်နေတာကိုအာရုံပြောင်းမှုကြိုးစားတာဖြစ်တယ်လို့တိုက်ခံတွေကပြောနေတာပါ။ Cook Min တက်ကတူကပေါမောက်ခကင်ပြုံကျွန်းကိုဝန်ကြီးချုပ်အဖြစ်နဲ့သမရကခန့်အပ်လိုက်ပါတယ်။ကင်ဟာတောင်ကိုရီးယားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်မယ်။အရေးချင်းပြေဝသူတို့အုပ်ဖြစ်ပြီးခိုင်မာအားကောင်းတဲ့ဝန်ကြီးအဖွဲ့ကိုဦးဆောင်နိုင်မယ်သူဖြစ်တယ်လို့သမရရဲ့ပြောခွင့်ရကပြောပါရယ်။တောင်ကိုရီးယားငွေကြေးဆိုင်ရာဌာနတွေရဲ့ကော်မရှင်ဥက္ကဋ္ဌရင်ကျွန်ယန်းကိုတော့ဗာနန်ရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်တာဝန်တွေပေးအပ်ခဲ့တယ်လို့အများပြည်သူလုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရှင်းရေးဝန်ကြီးအဖြစ်ပတ်စွန်ချူးကိုယာရုခန့်အပ်လိုက်ပါရယ်။ထို့တော်နဲ့အတိုင်းပင်ဆွေးနွေးတာမရှိပဲသမရအနေနဲ့အခုလိုကြေညာလိုက်တဲ့အပေါ်မှာအတိုက်ခံတွေဘက်ကပြစ်တင်ဝေဖန်လိုက်ပြီးတော့ဝန်ကြီးချုပ်အဖြစ်ယာရာသတ်မှတ်ခံထားရတဲ့ကင်းကိုဝန်ကြီးချုပ်အဖြစ်နဲ့အတူပြုတ်ပေးရမယ်ဒီလွတ်တော်ကြားနာပွဲတွေကိုအတိုက်ခံပါတီတွေကမတက်ရောက်ပဲသတိမောက်ကန့်ကွက်မှာဖြစ်တယ်လို့ရုံဟပ်သတင်းဌာနမှာဖော်ပြထားပါတယ်သမရအပေါ်မှာလွှမ်းမိုးနိုင်သူလို့ဆိုတဲ့ဒီအမျိုးသမီးချွိုင်းစွန်စီးဟာသမရနဲ့ရင်းနှီးမှုကိုအကြောင်းပြပြီးတော့ငွေကြေးအမြတ်ထုတ်ခဲ့တယ်ဆိုတဲ့ကိစ္စကြောင့်သမရပတ်ကွန်ဟေယာရုကဆင်ပေးဖို့တောင်းဆိုဆန္ဒပြတာတွေရှိခဲ့တာပါရှင်